ရောင်စန်းစုကြည်ရဲ့တက္ကသိုလ်ရိပ်သာလန်နေအိမ်အမှတ်54ကိုမနက်ဖြန် match လ20ရက်မှာလေးလံတင်ရောင်းချဖို့တရားရုံးကအမိန့်ချမှတ်ထားပြီးတော့ရောင်စန်းစုကြည်ရဲ့ရှင်နေရီဘက်ကပြင်ဆင်ပေးဖို့တင်ပြထားပေမဲ့အခုချိန်ထိစစ်ကောင်စီဘက်ကတစုံတရာပြောဆိုချက်ထွက်မလာသေးပါဘူး။ရောင်စန်းစုကြည်ရဲ့နေအိမ်ကိုကျပ်ငွေ315ဘီလီယံအမေရိကန်ဒေါ်လာတန်90ကျော်နဲ့လေးလံတင်မဲ့အကြောင်းကမာရွတ်မြို့နယ်တရားရုံးကပြီးခဲ့တဲ့ဇန်နဝါရီလအတွင်းအမိန့်ချမှတ်ခဲ့တာပါ။တကယ်လို့လေးလံတင်ရောင်းချမယ်ဆိုရင်လက်ရှိပိုင်ဆိုင်ထားတဲ့ဒေါ်စန်းစုကြည်ကိုယ်တိုင်ကလေးလံကျန်းခင်းဆေးကိုပထမဆုံးတင်ပြရမှာဖြစ်ပေမဲ့အကျဉ်းချခံနေရတဲ့ဒေါ်စန်းစုကြည်နဲ့ရှင်နေရီတရားဝင်တွေ့ဆုံခွင့်မရသလိုလေးလံကိစ္စဒေါ်စန်းစုကြည်ကိုယ်တိုင်ဘာမှသိပုံမရတဲ့အကြောင်းနှိစက်သူတွေက VOE ကိုပြောပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရကတော့တက္ကသိုလ်ရိပ်သာလန်နေအိမ်အမှတ်54ကိုတမိုင်းဝင်အမွေအနှစ်အဖြစ်သတ်မှတ်ထားတဲ့အကြောင်းနဲ့လွှဲပြောင်းရောင်းချတာတွေကိုအရေးယူမယ်လို့တုံ့ပြန်ပြောဆိုထားပါတယ်ရှင်။